marit ja mia tane kansa. I mog mi si se ja voi. I du me de due chitte do.
တော်တာရှင်များရှင်လန်းချမ်းမြေ့ကြပါရဲ့လားခင်ဗျာလူလူနဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုအားပေးနားဆင်ကြတဲ့အတွက်ကျွန်တော်တို့ RFA ကကျေးဇူးအထူးတင်ရှိပါတယ်ကဲကိုညာဝင်းအောင်ရေဒီပတ်မေးခွန်းရှင်တွေကဘယ်သူတွေများလဲခင်ဗျာ
ဟုတ်ကဲ့ကုမောင်ဆိုရေဒိမတ်ကမတ်ခင်မိုးမိုးလန်ဒန်ကမတ်သူစာခိုင်ဂျပန်နိုင်ငံကကိုဝေဖြိုးအမေရိကန်ပြည်ထောင်စုကကိုကျော်ဝင်းကိုဝင်းတိန်ဦးနဲ့ကိုဂမ်ဆန်တို့ဖြစ်ပါတယ်ကဲပထမဦးဆုံးမေးခွန်းကိုဦးခင်မောင်ဆိုကပဲတင်ဆက်ပေးပါလားဗျာ
ဟုတ်ကဲ့ဒိမတ်နိုင်ငံကမတ်ခင်မိုးမိုးကတဘာဝဘေးအန္တရာယ်တွေကြာရောက်နိုင်တာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုအခုလိုမေးထားပါရခင်ဗျာ
ဟုတ်ကဲ့အန်တီဒေါအောင်ဆန်းစုကြည်ရှင် NGO ကအခုနိုင်ငံရေးဆွေးနွေးပွဲတွေလုပ်တဲ့ဓာတ်ထဲမှာသိပ္ပံနဲ့နည်းပညာဆိုင်ရာဆွေးနွေးပွဲမျိုးလေးညှက်ပြီးတော့လုပ်ဖို့လို့အစီအစဉ်ရှိကြလားပေါ့နော်ဒါကြောင့်လဲဆိုတော့နာဂီမုံတိုင်းမှာရောဂီရီမုံတိုင်းမှာရောပေါ့နော်အစိုးရအနေနဲ့ကျွန်တော်လည်းကြည်ရပြီပေါ့မတ်တူအနေနဲ့ဆိုရင်းနေပါရဲ့။ဟိုကဘာနဲ့ဝမ်းဒီကြောက်တဲ့ဒုက္ခကြီးပေါ့မတ်တလင်ကလေးတနေကူညီဖို့ဆိုရလဲခက်ခဲတဲ့အခါကျတော့အဲ့ဒီအချင်းတို့ကိုကြိုးပြင်းစနေအနေနဲ့ရောပြည်သူလူထုတွေကို NLD နဲ့တတတအားတစ်ဖက်တစ်လမ်းကနေပြီးတော့မှအသိပညာပေးမှုဟောပြောပေးမှုတွေအကြီးအနေနဲ့လုပ်ဖို့လို့အစီအစဉ်ဖြစ်ပါကလားပေါ့နော်။အဲ့ဒီအတွက်ကိုပြင်ချင်ပါရှင်
။ဟုတ်ကဲ့။မွေပူရကင်းမောက်ဆိုသလိုစီးပွားရေးကြက်တဲချိန်မှာတဘာဝဘေးအန္တရာယ်ကိုပါထပ်ပြီးခံရတဲ့အခါပူဆိုးသွားတာပေါ့ဗျာ။ဒေါအောင်ဆန်းစုကြည်ရဲ့အဖြေကိုနားဆင်ကြရအောင်လားဗျာ
။ဟုတ်ကဲ
့။ NLD ကပတ်ဝန်းကျင်ထိန်းသိမ်းရေးကိုအလေးထားတာကြောင့်ဒါနဲ့ပတ်သက်လို့ပညာပေးအစီအစဉ်တွေလုပ်ဖို့အကြီးအကျယ်ရှိပါတယ်။အဲ့ဒီလိုဆွေးနွေးပွဲတွေမှာဆိုရင်သိပ္ပံနဲ့ဤပညာဆိုင်ရာကိစ္စတွေလည်းပါလာမှာပါ။ရာသီဥတုပြောင်းလဲမှုနဲ့ပတ်သက်တဲ့ကိစ္စတွေလည်းပါလာမှာဖြစ်ပါတယ်
။ဟုတ်ကဲ့။နောက်တစ်ဦးကတော့လန်ဒန်ကမတ်သူစာခိုင်ပါ။မန္တလေးသားတွေကတရုတ်တွေကိုမြေကွက်တွေရောင်းစားခဲ့တာနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုသူကအခုလိုမေးမြန်းထားပါတယ်ဗျာ
။မင်္ဂလာပါအန်တီဒေါအောင်ဆန်းစုကြည်ရှင်။ကျမကတော့ဘာမဒီမိုကရက်တစ်ကွန်ဆန် BDC မှသူစားနိုင်ဖြစ်ပါတယ်ရှင်။မြန်မာပြည်သူတွေဟာအခြားအိမ်ကြီးချင်းသားလူမျိုးတွေနဲ့ရှင်ရင်စီးပွားရေးအသည့်အမြင်စီးပွားရေးလောက်ကင်တက်မှုအလွန်အားနည်းသေးတယ်လို့ထင်မြင်မိပါတယ်ရှင်။ဥပမာအဖြစ်မန္တလေးမြို့မှာဆိုရင်ဒေသခံမြန်မာလူမျိုးတွေဟာတရုတ်လူမျိုးတွေကမြေခွက်တွေအိမ်တွေတိုက်တွေကိုဈေးပို့ပေးတယ်ဆိုပြီးရောင်းရင်းဖြင့်အခုဆိုရင်မန္တလေးမြို့ပေါ်ဟာတရုတ်မျိုးတစ်မျိုးလို့ဖြစ်လာပြီးမြန်မာတွေဟာကိုရောင်းခဲ့တဲ့မြေနေရာနာကိုပြန်အောင်မကနိုင်တော့ပါဘူးရှင်။ဒီအဖြစ်ရတရားမြန်မာတွေစီးပွားရေးလက်မြင်မှုပညာရေးနှိမ့်ချမှုနဲ့ဆက်တင်မှုရှိပါသလား။ပြည်သူတွေစီးပွားရေးပညာရေးတက်လာဖို့ကျမတို့ဘယ်လိုဝိုင်းဝန်းဆောင်ရွက်ပေးလို့ရနိုင်မလဲသိချင်ပါတယ်အန်တီရှင်။ကျေးဇူးတင်ပါတယ်ရှင်
။ဟုတ်ကဲ့ရွှေမန္တလေးကိုအင်္ဂလိပ်တွေကတနတ်တစ်ချက်မှမဖောက်ပဲဟိုတုန်းကသိမ်းခဲ့တယ်လို့တရုတ်တွေကလည်းဗျောက်အိုးဖောက်တန်တော့မကြားလိုက်ရပဲသိမ်းလိုက်ပြီလို့လူတွေကပြောနေကြတယ်ဥက္ကမောင်ဆိုရဲ့
အဲဟုတ်ပါကျွန်တော်လည်းကြားပါဗျာပိုဆိုးတာကကိုညာဝင်းရောင်ကြီးအင်္ဂလိပ်တွေကကျူးကျော်သိမ်းပိုက်ခဲ့တာဖြစ်တော့ပြန်တိုက်ယူလို့ရခဲ့ပေမဲ့အခုဟာကတရုတ်တွေကိုမြန်မာတွေကတရားဝင်ရောင်းစားခဲ့တာဗျကဲဒေါအောင်ဆန်းစုရဲ့အဖြေကိုဖွင့်ပါဦးဗျာ
ဟုတ်ကဲ့ဒီလိုပါ
သမီးပြောသလိုစီးပွားရေးလက်မမြင်မှုပညာရေးအားနည်းမှုတွေအပြင်နိုင်ငံသားမဟုတ်သူတွေရွှေ့ပြောင်းလို့မရတဲ့ပစ္စည်းတမျိုးဖြစ်တဲ့မြေတွေအိမ်တွေဝယ်ခြင်းကိုကန့်သတ်ထားတဲ့စည်းမျဉ်းဥပဒေတွေကိုတိတိကျကျကြမှတ်ထိန်းသိမ်းမှုမရှိတာတွေလည်းပါပါတယ
်ဥပဒေကိုလိုက်နာဖို့ဒေါအောင်ဆန်းစုကြည်ကပြောတော့ကျွန်တော်ကမန္တလေးမှာဥပဒေကိုတရုတ်ဘာသာနဲ့ထုတ်ရတော့မယ်ဆိုပြီးလူတွေပြောနေကြတာကိုသွားသတိရမိတယ်ဥက္ကမောင်ဆိုရေး
အေးဗျကျွန်တော်လည်းတခုတတိယသေးတယ်ဗျကိုညာဝင်းအောင်ရဲ့ရှမ်းပြည်တို့ကချင်ပြည်နယ်တို့ကတစဉ်ဝင်လာတဲ့နိုင်ငံသားတွေကိုမြမအရာရှိတွေလက်စားပြီးမြမနိုင်ငံသားအဖြစ်လုပ်ပေးနေတယ်ဆိုတဲ့သတင်းကို1990ပြည့်လွန်နှစ်တွေလောက်ကစပြီးကျွန်တော်တို့ကြားလေရှိတာပဲဗျကဲနောက်မေးခွန်းတစ်ခုဆက်ပါဦးဗျာ
ဟုတ်ကဲ့ခင်ဗျာတိုကျိုမြို့ကကိုဝေဖြူကတော့အာနာပိုင်တွေနဲ့ဒေါန်ဆန်းစုကြည်တို့ညှိနှိုင်းဆောင်ရွက်နိုင်မယ့်အခြေအနေကိုသိချင်နေသူပါ
โอเคကျွန်တော်ဂျပန်တိုကျိုမြို့မှာလက်ရှိနေထိုင်နေတဲ့ဝေဖြိုးလို့ခေါ်ပါတယ်အမေစုအဲပကံခီးတင်တော့ကလည်းအချင်းပြပြချောမွမွနဲ့ဘာမှပြဿနာမရှိဘဲနဲ့ပြီးဆုံးသွားတယ်လို့သိရပါတယ်အဲ့ဒီပြင်ပေါ့နော်အဲ့ဒီနောက်မှာလည်းပြီးခဲ့တဲ့ခုအာဇာနည်နေ့မှာပေါ့နော်ဒီပြည်သူတွေနဲ့တူတူအာဇာနည်ကောင်မှသွားပြီးတော့ကာရဝပြူတဲ့ချိန်မှာလည်းအာနာဝိုင်နေဘက်ကနေပြီးတော့ဘာမှအဲ့လိုမျိုးအနောက်ဆက်မရှိဘဲနဲ့ပြီးသွားတယ်လို့က ကြားရပါတယ်အဲ့ဒါ တွေက ပေါ့နော်အချိန်ပြပြီးပြီးဆုံးသွားရဲ့ဆိုတာလည်းဟိုကျွန်တော်အာနာပိုင်းနေနဲ့အမေစုနဲ့ပေါ့နော်ကြားထဲမှာညှိနှိုင်းထားတာလေးတွေရှိတယ်လို့သိရပါတယ်အဲ့ဒါကြောင့်မလို့နောင်လာမဲ့အခုကျွန်တော်တို့အနာဂတ်တွေမှာလည်းဟိုအာနာပိုင်းနေနဲ့ပေါ့နော်ဘယ်လိုညှိနှိုင်းဆောင်ရွက်သွားမဲ့နီးလန်းလေးတွေရှိလို့ရှင်ပြောပြပေးသေးကြပါတယ်ဟုတ်ကဲ့အာဇာနီနေ့အခမ်းအနားတွေအေးအေးချမ်းချမ်းပြီးဆုံးသွားခ
ေထားပါလေဗျာ
ဒီလိုပါဥက္ကမဆိုရေ
ညီနိုင်ပြည်လို့ဖို့ဆိုတာကနှစ်ဦးနှစ်ဖက်စလုံးအစဉ်ပြေစေခြင်းနဲ့ဆန္ဒကစရမှာပါဒီပေါ်ခြေခံပြီးမတိုက်ဆိုင်တဲ့သဘောထားတွေကိုညှိနှိုင်းယူရမှာဖြစ်ပါတယ်နီးတနည်းရလို့တော့မရှိပါဘူးညှိနှိုင်းနေတဲ့ကိစ္စပေါ်မှာတုံးရတဲ့နီးကဒီမှာဖြစ်ပါတယ
်ဟုတ်ကဲ့ဒီတစ်ပတ်အတွက်ကြံရှိတဲ့မေခွန်းရှင်၃ဦးစလုံးကတော့အမေရိကန်ပြည်ထောင်စုကပါပဲခင်ဗျာကယ်လီဖိုးနီးယားပြည်နယ်ကကိုကျော်ဝင်းကတော့တိုင်းပြည်တွေရဲ့နိုင်ငံခြားမူဝါဒနဲ့ပတ်သက်ပြီးခုလိုမေးမြန်းထားပါတယ
်ကျော်စုခင်ဗျာကျွန်တော်ကယ်လီဖိုးနီးယားကျော်ဝင်းပါအဲကျွန်တော်ပထမမိခွန်းကကမ္ဘာမှာရှိတဲ့နိုင်ငံတွေထဲမှာဒီနိုင်ငံမှာကျင့်သုံးနေတဲ့နိုင်ငံခြားရေးမူဝါဒကိုကျော်စုအနေနဲ့သဘောကျတယ်ဆိုတဲ့မိခွန်းပါအဲဒုတိယမိခွန်းကတော့နိုင်ငံအတော်များများကကိုယ်နိုင်ငံရဲ့အကျိုးစုအားကိုပဲဖြတ်တွေ့ပြီးအခြားသောနိုင်ငံတွေအပေါ်မှာဆက်ဆံတတ်ပါလေလို့အဲ့ဒီလိုစဉ်းစားတာဟာဘယ်အတိုင်းသာထိတင့်တော်မှန်ကန်ပါသလဲခင်ဗျာတော်စုအနေနဲ့ဖြေချပေးစီလိုပါတယ
်ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်က
ဂျပန်ကဒီမိုကရေစီစနစ်ကိုနှစ်သက်တယ်ဆိုတာကိုကျော်ဝင်းလည်းသိပြီးဖြစ်မှာပါဒီမိုကရေစီစနစ်ဆိုတာတနိုင်ငံနဲ့တနိုင်ငံမတူတဲ့အခါကျတော့ဒီတနိုင်ငံကတော့အကောင်းဆုံးရဲ့လို့သတ်မှတ်ဖို့ခက်ပါတယ်အခြေခံအဖြစ်မရှိမဖြစ်တဲ့တရားဥပဒေစိုးမိုးရေးလူခွင့်ရေးလေးစားရေးပြည်သူဆန္ဒနဲ့ကိုက်ညီတဲ့အစိုးရတင်မြှောက်နှံရေးစတဲ့ဒီမိုကရေစီလို့ခေါ်နှိုင်လောက်အောင်မရှိမဖြစ်တဲ့အချက်တွေကိုတော့ရှိကိုရှိရမှာဖြစ်ပါတယ်အဆောက်အုံတွေရဲ့ပုံစံအတိအကျကတော့ပတ်ဝန်းကျင်အခြေအနေအချိန်အခါအရာဖြစ်ပေါ်လာတတ်ပါတယ်ကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုပဲစဉ်းစားတဲ့နိုင်ငံတွေကကိုယ့်ဘက်ကလိုအပ်မှုတွေရှိလာတဲ့အခါမှာဖြည့်ဆည်းပေးမဲ့မိတ်ဆွေနိုင်ငံတွေကင်းမဲ့သွားတတ်ပါတယ်။ဒါကြောင့်ကိုအကျိုးသူအကျိုးတစ်ကဘာလုံးအကျိုးရယ်လို့ကြည်ပြီးစဉ်းစားပြီးလုံးမှရရှိအကျိုးရှိနိုင်မှာပါ
။ဟုတ်ကဲ့မေရီလန်းပြည်နယ်ကကိုဝင်းထိန်ဦးကတော့ငြိမ်းချမ်းရေးလှုပ်ရှားမှုနဲ့ပတ်သက်ပြီးခုလိုမေးမြန်းထားပါတယ်ခင်ဗျ။တ
ော်တော်ကြီးခင်ဗျာကျွန်တော်အမေရိကန်နိုင်ငံမေရီလန်းပြည်နယ်ကဝင်းထိန်ဦးကိုခေါ်ပါတယ်။မေးခွန်းလေးမေးချင်လို့ပါ။ငြိမ်းချမ်းရေးတောင်းဆိုတဲ့အနေနဲ့မြန်မာနိုင်ငံမှာဘလို့လှုပ်ရှားမှုတွေစောင့်ရဲတင်းနေလို့ထင်ပါတယ်ခင်ဗျာ။ဒေါ်ဆန်းစုကြည်အနေနဲ့ဘာတွေလှုပ်ဆောင်မှုရှိပါတယ်လဲဆိုတာသိရစီခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ဒေါ်ဆန်းစုကြည်နောက်တစ်ဆင့်ဘာတွေလှုပ်ဆောင်မယ်ဆိုတာကိုလူတွေကအမြဲသိကျင်နေကြတာကိုကိုညာဝင်းအောင်ရဲ့အဲ့တော့ဒေါ်အောင်ဆန်းစုကြည်ကဒီမေးခွန်းကိုဘလို့များဖြေပါတယ်ဗျာ
။ဒီလိုပါခင်ဗျာ။
ညဉ့်ညံ့ရရဖို့အတွက်ပြည်သူတွေကဝိုင်းပြီးလက်လန့်မြရာလုကြမယ်ဆိုရင်အကျိုးသက်ရောက်မှုတွေရှိလာနိုင်ပါတယ်။ကျမကတော့ကျမတတ်နိုင်တာကိုလုတဲ့အနေနဲ့ပဋိပက္ခဖြစ်နေတဲ့အဖွဲ့တွေကိုညဉ့်ညံ့ရင်းနဲ့ပတ်သက်တဲ့အိတ်ဖွင့်ပေးစာတွေရေးဖို့အစီအစဉ်ရှိပါတယ်။အများကတတ်နိုင်သလောက်တူးချင်းကိုနည်းနည်းလေးဖြစ်ဖြစ်ကြိုးစားသွားမယ်ဆိုရင်ညဉ့်ညံ့ရေးအတွက်တွန်းအားတွေကအရှိန်မြင့်လာကြမှာပါ
။ဟုတ်ကဲ့ခင်ဗျာဒီတစ်ပတ်အတွက်နောက်ဆုံးမေးခွန်းရှင်ကတော့နယူးယောက်မြို့ကကိုဂမ်ဆန်ပါကချင်ပြည်နယ်ကလူမှုတွေကိုအကူအညီပေးရတဲ့ပတ်သက်ပြီးအခုလိုမေးမြန်းခဲ့ပါတယ်ခင်ဗျာ
အမ်ဒေါ်ဆန်းစုကြည်ခင်ဗျာကျောင်းကချင်လူမျိုးတွေကချင်ပြည်နယ်မှာတိုက်ပွဲမှာဒုက္ခရောက်နေရတာတလကြော်သွားပါပြီအခုအချိန်မှာဆိုရင်ဒီစစ်တို့ရနေပြီးတော့ကချင်လူကြီးတွေကိုတွေ့ဆုံနှစ်ခါသုံးခါတော့ကျွန်တော်ကြားသိရပါပြီတိုက်တိုက်ဆိုင်ဆိုင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံတာကျွန်တော်ကြားရပါတယ်အဲ့ဒါနိုင်ငံတကာဖိအားကြောင်လာတော့မဟုတ်တကယ်ပြုတ်သဘောဆောင်တဲ့ဆွေးနွေးမှုလားဆိုတော့ကျွန်တော်သိချင်ပါတယ်။နောက်တစ်ခုက UNHCR ကဘာကူလာတမ်ကသူရန်ပင်းအဖွဲ့ကနေပြီးတော့ကျွန်တော်ကချင်ပြည်နယ်ကိုတရုတ်မြန်မာနယ်စပ်ကိုလာရောက်အကူအညီပေးဖို့အစီအစဉ်ကိုတဦးသိန်းစင်အစိုးရနေပိတ်ပင်တာဒီတင်းတင်းကနေကျွန်တော်ကြားသိရပါတယ်။ဒီအပေါ်ကျွန်တော်ဘယ်လိုဘာလုပ်ရမလဲနောက်တစ်ခုအန်တီကနေပြီးတော့ဘယ်လိုအကူအညီပေးလို့ရမလဲဆိုတော့ကျွန်တော်သိချင်ပါတယ်။ကျေးဇူးအများကြီးတင်ပါတယ
်။ဟုတ်ကဲ့ခင်ဗျာ။ကချင်ပြည်နယ်ကပြည်တွင်းစစ်မီးကြောင်ဒုက္ခရောက်သူတွေတနေ့တခြားများလာနေတဲ့သတင်းတွေကျွန်တော်တို့နေ့စဉ်ရရှိနေပါတယ်။ဒေါအောင်ဆန်းစုကြည်ကတော့ဘယ်လိုများဖြေကြားလိုက်ပါသလဲ။ကိုညာဝင်းအောင်ခင်ဗျာ
။ဟုတ်ကဲ့ဒေါအောင်ဆန်းစုကြည်ကကချင်ပြည်နယ်အရေးနဲ့ပတ်သက်ပြီးအခုတလောမကြာခဏလှုပ်ရှားဆောင်ရွက်နေတာတွေမြင်တွေ့ရပါတယ်။ ကိုကမ်ဆန်ရဲ့မိငုံတော့ခုလိုဖြေကြားခဲ့ပါတယ်ခင်ဗျာ
ကချင်ပြည်နယ်မှာစစ်ပွဲတွေဖြစ်ပြီးပြည်သူတွေဒုက္ခရောက်နေတဲ့အတွက်ပြည်ထောင်စုစိတ်ဓာတ်ခိုင်မာသူအားလုံးကြီးတို့အန်တီလက်စိတ်မကောင်းဖြစ်ရပါတယ်ဒါကြောင့်လည်းပြဿနာတွေကိုငြင်းငြင်းချမ်းချမ်းနဲ့ဖြေရှင်းဖို့အိတ်ဖွင့်ပေးစာကိုတက်ဆိုင်ရာပုဂ္ဂိုလ်နဲ့အဖွဲ့အစည်းတွေထံပို့ပို့ကြတာဖြစ်ပါတယ်ဒုက္ခသည်များနဲ့ပတ်သက်လို့ UNHCR ကစူးစမ်းပြီးတတ်နိုင်သမျှလုပ်ပေးဖို့အလှူရှင်နိုင်ငံတွေကိုမြစ်တာရက်ခံထားပါတယ
်ဒီအဖြေစကားနဲ့ပဲဒီအပတ်အတွက်လူတို့နဲ့ဒေါအောင်ဆန်းစုကြည်အစီအစဉ်ကိုဒီမှရင်ရနာဝင်ပြုပါခင်ဗျာမေကွန်တကိုအချိန်ယူဖြေကြားပေးခဲ့တဲ့မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်မေကွန်မေးခဲ့ကြတဲ့ပရိသတ်နဲ့ဒေါ်လာရှင်အားလုံး RFA ကကျေးဇူးအထူးတင်ရှိကြောင်းပြောကြားဝင်ပြုပါခင်ဗျာ
မေကွန်နေပေးဖို့ကြဖို့ကိုလည်းဖိတ်ခေါ်အပ်ပါတယ်ခင်ဗျာပေးဖို့ရမယ့် email လိပ်စာကတော့ dassk@rfa.org ဖြစ်ပါတယ်ခင်ဗျာ
ထပ်ဆင်ပြောပါရစေ dassk@rfa.org ဖြစ်ပါတယ်အဲဒီလိုမေးခွန်းတွေကိုပေးပို့ကြတဲ့အခါမှာမိတ်ဆွေတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုလည်းတပါးတည်းဖော်ပြကြဖို့မမေ့ကြပါနဲ့ခင်ဗျာ
အဲဒီတယ်လီဖုန်းနံပါတ်တွေကိုကျွန်တော်တို့ RFA ကခေါ်ယူပြီးကာယကံရှင်တွေရဲ့မေးခွန်းတွေကိုအတန်သွင်းယူကာဒေါ်အောင်ဆန်းစုကြည်ရဲ့အဖြေစကားတွေနဲ့အတူထုတ်လွှင့်သွားမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့မေးခွန်းတွေကိုတူတူနဲ့လိုရင်းပဲရေးသားပေးပို့ကြဖို့လည်းထပ်ဆင့်တောင်းပန်ပါရစေခင်ဗျာအားလုံးပဲဘေးရန်ခတ်သိမ်းကင်းကျင်းကြပါစေ
။လာမယ့်အပတ်မှာကျွန်တော်တို့ပြန်ဆောင်ကြသေးတာပေါ့ခင်ဗျာ
။